ရခိုင်ပြည်နယ်မှာနေထိုင်တဲ့ချင်းလူမျိုးစုတွေပေါ်မှာရခိုင်လက်နက်ကင်တပ် AA ရဲ့အောက်ခြေတပ်သားတွေကလူခွေချိုးဖောက်မှုတွေကျူးလွန်နေတယ်လို့ချင်းနိုင်ငံရေးဥဆောင်ကော်မတီရခိုင်ပြည်နယ်ကမနေ့တုန်းကဆွဆွဲထုတ်ပြန်ပါတယ်ရခိုင်လက်နက်ကင်တပ် AA ဘက်ကတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေသလိုပြစ်မှုထင်ရှားတွေတကယ်ဆိုလို့ရှိရင်ကျူးလွန်တဲ့သူတွေကိုအပြစ်ပေးသွားမယ်ဆိုပြီးတော့ပြောဆိုထားပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုသားညုံဦးကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့ဇန်နဝါရီလ30ရက်နေ့ကမြေပုံမြို့နယ်ဒုတ်ချောင်းကြီးရွာကချင်းဒေသခံနှစ်ဦးကိုရခိုင်လက်နက်ကိုင်အဖွဲ့ကနေဖုန်းနဲ့ဆင့်ခေါ်ပြီးတော့အကြောင်းပြချက်မရှိလက်ပြန်ကျူးတုပ်အုပ်စုလိုက်ရိုက်နှက်ခဲ့ကြတယ်လို့ချင်းနိုင်ငံရေးဦးဆောင်ကော်မတီ CPSC ကမနေ့ကထုတ်ပြန်ပါတယ်။ AA အောက်ခြေတပ်သားတွေရဲ့ရိုက်နှက်မှုကြောင့်ဒေသခံတဦးသတိမီမျောသွားပြီးတော့ဒီကနေ့ထိဆေးရုံမှာဆေးကုသမှုခံယူနေရတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ချင်းနိုင်ငံရေးဦးဆောင်ကော်မတီရခိုင်ပြည်နယ်ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့အောက်ခြေမှာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရသူခိုင်သူခါကပြောပါတယ
်သူတို့ဘက်ကဟိုဆွဲဆွေးထုတ်ပြန်ထားသလိုမျိုးမြေပြင်မှာတကယ်ကျူးလွန်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုဟိုကျွန်တော်တို့ဘက်ကဆက်လက်ပြီးတော့ဒါစုံစမ်းစစ်ဆေးမှုတွေဟိုလှုပ်ဆောင်နေတာရှိတယ်ဒါကြောင့်မို့လို့အခုလိုလိုစေကတော့เนาะတကယ်သူတို့ဘက်ကထုတ်ပြန်ထားသလိုမျိုးဟိုမြေပြင်မှာကျူးလွန်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကတော့ဟိုလိုလိုစေတော့ဟိုပြောပေါ်တော့အချိန်စိုးသေးတယ်ဗျ
ထုတ်ပြန်ချက်ထဲမှာဖော်ပြထားသလိုမြေပြင်မှာတကယ်ကျူးလွန်မှုတွေရှိခဲ့လို့ရှိရင်ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့စီမင်းစီကံအတိုင်းရေးယူဆောင်မှာဖြစ်တယ်လို့လည်းခိုင်သူခါကပြောပါတယ
်အခုလုံနေတဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာဟိုတကယ်သူတို့ဆွတ်ဆွေးထားသလိုမျိုးเนาะကျူးလွန်ကြောင်းထင်ရှားလို့ရှိရင်တော့ဟိုကျူးလွန်တဲ့သူတွေကိုကျွန်တော်တို့ရခိုင်တပ်တော်ရဲ့ဒီစစ်ဖက်ဆိုင်ရာစီမင်းစီကံတွေအရာကျွန်တော်တို့လိုအပ်သလိုဟိုအရေးယူဆောင်ရွက်သွားမှာဖြစ်တယ်ဗျ
ဖေဖော်ဝါရီလ2ရက်နေ့ကလည်းမင်းပြမြို့နယ်တောင်ရှိပင်ကြေးရွာမှာရင်တိုက်မှုတစ်ခုကြောင့်ကြေးရွာအုပ်ချုပ်ရေးမှူးနဲ့အေတပ်ဖွဲ့ရဲ့စစ်ဒေသမှူးခိုင်ကျော်လူအငင်းပွားကြပြီးတော့အုပ်ချုပ်ရေးမှူးကိုရိုက်နှက်ခဲ့တယ်လို့ရွာသားတွေကလည်းလက်နက်နဲ့ချင်းချောက်ခဲ့တယ်ဆိုပြီးတော့အဲဒီထုတ်ပြန်ချက်မှာဖော်ပြပါရတယ်။ပြီးခဲ့တဲ့နှစ်လုံးကတော့ဘူးတီတောင်မြို့နယ်ကြောက်တော်အုပ်စုကမွတ်စလင်အမျိုးသမီးတဦးကိုအထမပြုကျင့်ခဲ့တယ်လို့ဆွဆဲခံရတဲ့အေတပ်သား2ဦးကိုအေဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါရတယ်။အဲဒီနောက်မှာပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလဒီအေစစ်ခုံရုံကနေပြီးတော့အဲ့ဒီတပ်သား2ဦးကိုအလုတ်ကျန်းတဲ့ထောင်ဒဏ်20အပြင်ကျိန်းတန်အချက်30ချမှတ်အရေးယူခဲ့ပူးပါတယ်။လက်ရှိမှာတော့ရခိုင်လက်နက်ကိုင်အေအဖွဲ့နဲ့စစ်ကောင်စီကြားယာယီသဘောအပြစ်ရထားသလိုရခိုင်ပြည်နယ်တွင်းအေထိန်းချုပ်နယ်မြေတွေမှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကို ULAA အနေနဲ့ဆောင်းနေတယ်လို့သိရပါတယ်ခင်ဗျာ။